လာမယ့်2020ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရာမှာအမျိုးသမီး30ရာခိုင်နှုန်းနဲ့လူငယ်30ရာခိုင်နှုန်းပါဝင်ဖို့မြို့နယ်တွေကိုညွှန်ကြားထားတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီတွဲဘက်ထွေထွေအတွင်းရေးမှူးဦးဆိုင်ကျော်ညွန့်ကပြောပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲလိုပဲရှမ်းပြည်နယ်မဲဆန္ဒနယ်အားလုံးကချင်ပြည်နယ်၊ကယားပြည်နယ်နဲ့မန္တလေးတိုင်းတွေကရှမ်းလူမျိုးအများအပြားရှိတဲ့နေရာတွေ၊မဲရနိုင်ခြေရှိတဲ့နေရာတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။1990တုန်းကရွေးကောက်ခံခဲ့ဘူးတဲ့ကိုယ်စားလှယ်တွေကပြန်လည်ရွေးချယ်ခံဖို့တင်ပြလာတာတွေကြောင့်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာလူငယ်နဲ့အမျိုးသမီးကိုယ်စားလှယ်နည်းပါးခဲ့တာဖြစ်ပြီးလွှတ်တော်အတွင်းလှုပ်ဆောင်နိုင်မှုစွမ်းရည်ကွာခြားမှုတွေကြောင့်လာမယ့်2020အတွက်လူငယ်နဲ့အမျိုးသမီးတွေများများပါဝင်လာဖို့ပါတီကဆုံးဖြတ်လိုက်တာလို့ပြောပါတယ်။လက်ရှိရှမ်းပြည်နယ်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်10ဦးရှိပြီးအဲ့ဒီထဲက6ဦးက SNLD ပါတီကဖြစ်ပါတယ်။ရှမ်းပြည်နယ်လွှတ်တော်အတွင်းအမျိုးသမီးနဲ့လူငယ်ပါဝင်မှုနည်းပါးနေသေးပေမဲ့ပါဝင်နေတဲ့ကိုယ်စားလှယ်တွေရဲ့လုံခြုံနိုင်မှုအပေါ်ကိုတော့အားရကျေနပ်မှုရှိတယ်လို့မိုင်းရှုမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်လင်းမြတ်ကပြောပါတယ်
။ကျွန်တော်အဖြစ်နည်းတယ်ပဲအဲ့လိုပဲအကြံပြင်းတော့အဲ့လိုပဲပြောမှာပါတော့လူငယ်ပါဝင်မှုလုံးကလည်းနေသေးတယ်ဆိုတော့လေထပ်ပြီးတော့ပုံအတန်းတွေထပ်ပါတယ်လူငယ်တွေတော်တော်လေးလေးထပ်ပြီးပြောနိုင်ရှိနေတယ်ရှိပါတယ်ပြောကြပါလေကြာတမီးနဲ့လွတ်တော်မှာတော့အမျိုးသမီးတိုင်းလူဟောနော်မျိုးသားတွေမို့လို့တန်းတူရှင်ပြီးတော့လည်းဒီလိုပြောနိုင်ရှိနေပါလေဆွေးနွေးနိုင်ပါလေ
လက်ရှိမှာ SNLD ပါတီအတွင်းလွတ်တော်ရေးရာတွေနဲ့ပတ်သက်ပြီးတင်နန်းပေးတာတွေဆောင်ရွက်နေပြီးလွတ်တော်အမတ်အဖြစ်တာဝန်ယူလို့သူစိတ်ပါဝင်စားသူတွေကိုရှာဖွေနေတယ်လို့ပြောပါတယ်SNLD ပါတီဟာလက်ရှိအချိန်မှာတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်3နေရာပြည်သူ့လွှတ်တော်ကိုယ်စားလှယ်15နေရာရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်28နေရာနဲ့ကချင်ပြည်နယ်လွှတ်တော်မှာ1နေရာရွေးကောက်ခံထားရတာဖြစ်ပါတယ်စိတ်ပါဝင်စားမှုရှိတဲ့ရွေးကောက်ခံမဲ့ကိုယ်စားလှယ်လောင်းတွေစီးရင်ပေးနိုင်တယ်လို့ပြည်သူတွေထဲကသဘောကျတဲ့လူတွေစီးရင်ကိုလည်းကောက်ခံနေတယ်လို့ SNLD ပါတီကဦးဆိုင်ကျော်ညွန့်ကပြောပါတယ
်လွှတ်တော်ရင်းရတော့ပြန်ပါတီရင်းရပေါ့စိတ်ဝင်စားတဲ့အတိအကတော့လူငယ်ပိုင်းတွေနဲ့ပါမှာပေါ့လေလူငယ်အမျိုးသမီးတွေဒီကထားပြီးတော့ကျွန်တော်တို့ကတင်တန်းတဘောမျိုးပဲဖြစ်ဖြစ်ပါတီသွေးဆွေးပွဲတဘောမျိုးပဲဖြစ်ဖြစ်ပေါ့လေအဲ့လိုလှုပ်ပေးသွားဖို့အစီအစဉ်ရှိတယ်အဲ့ကနေမှတစင်းလွတ်တော်ကိုယ်စားလှယ်ဖြစ်နိုင်ခြေရှိတဲ့လူတွေတော့တဖြည်းဖြည်းရွေးသွားရမယ်ပေါ့ညာလူတွေကိုယ်တိုင်ကလည်းတက်လက်နာရှိတယ်ဒါမျိုးလှုပ်ရှင်နေဆိုရင်ပါတီလာအာပြီးတော့ပြောပေါ့လေအဲ့လိုတော့ကျွန်တော်တို့တက်ဆိုင်ရမြို့နယ်တွေကိုညွှန်ကြားထားတာရှိပါတယ်
ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာအမျိုးသမီးနဲ့လူငယ်တွေကနိုင်ငံရေးနဲ့လွှတ်တော်ရေးရာကိစ္စရပ်တွေမှာစိတ်ပါဝင်စားသူနည်းပါးခဲ့ပေမဲ့2015ရွေးကောက်ပွဲအပြီးမှာစိတ်ပါဝင်စားသူတွေများပြားလာပြီးလူငယ်နဲ့အမျိုးသမီးတက်ကြွလှုပ်ရှားသူတွေအများအပြားပေါ်ထွက်လာခဲ့တယ်လို့အမျိုးသမီးအရေးဆောင်ရွက်နေတဲ့ကုတ်ခိုင်မျိုးကအမှတ်မိုင်းမှန်ကပြောပါတယ် SNLD ပါတီရဲ့မူဝါဒကိုကြိုဆိုပြီးအခြားပါတီတွေလည်းအမျိုးသမီးတွေနဲ့လူငယ်တွေကိုဦးစားပေးတဲ့နယ်လို့အမှတ်မိုင်းမှန်ကပြောပါတယ်
အော်ဒါကြိုဆိုရမှာပဲဒီထက်ပိုမှတော့မှ SNLD တပါတီပဲမဟုတ်ဘူးပေါ့နော်ကျန်တဲ့ပါတီတွေတော့မှမူဝါဒတွေပြန်မှပြောင်းလဲဖို့အတွက်လုပ်ရမှာပေါ့နော်ဒါ SNLD ကဘာပဲပြောပြအပြင်ပွင့်ပြီးမှအမျိုးသမီးပါဝင်မှုနှုန်းကိုမူဝါဒတွေအပြောင်းလဲလုပ်ပေးရဆိုတာကဒါအရန်ဝန်တာရဲ့အခွင့်အရေးတခုပဲအရေးချင်းတွေကအကုန်လုံးတန်းတူဖြစ်နေရင်တော့မှအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မို့အခွင့်အရေးမရတဲ့ဟာတွေအများကြီးရှိနေရဲ့အဲ့ဒီအပေါ်မှာမူဝါဒအနေနဲ့ချမှတ်ပြီးမှပါတီကနေမှအမျိုးသမီးတွေနဲ့လူငယ်တွေကိုနေရာပေးလာတယ်ဆိုတာဒါကအရန်ဝန်တာစရာကောင်းတဲ့အချက
်လာမယ့်ယူကပွဲမှာရှမ်းပြည်အခြေဆိုင်ပါတီငယ်ခုကတော့ပြည်내တွင်မဲဆန္ဒနယ်တွေကိုခွဲဝေရှင်ပြိုင်သွားဖို့သဘောတူထားပြီးရှမ်းပြည်မှာပါတီဝင်အင်အားအများဆုံးနဲ့ပါတီကြီးတစ်ခုဖြစ်တဲ့ SNLD ကတော့ပါဝင်ခြင်းမရှိပါဘူး SNLD အနေနဲ့မိဖက်ပါတီတွေနဲ့ညှိနှိုင်းလှုပ်ဆောင်သွားဖို့ရှိပြီးပြောင်းလဲလာတဲ့နိုင်ငံရေးအရာမဲဆန္ဒရှင်တွေစီကမဲတွေရရှိလာနိုင်ဖို့စ조사သွားမယ်လို့ပြောပါတယ်နိုင်မိသားနေရာတွေဆက်လက်ရရှိနေဖို့နဲ့မဲကပ်ပြီးရှုံထားတဲ့နေရာတွေနဲ့ရှမ်းလူမျိုးအများအပြားနေထိုင်တဲ့နေရာတွေကိုဦးစားပေးသွားမယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မှာအင်အားကောင်းတဲ့အခြားရှမ်းပါတီတစ်ခုကတော့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ပဲဖြစ်ပါတယ်။SNDP တွဲဖက်အတွင်းရင်းမှူးဦးဆိုင်အောင်မြင့်ခိုင်ကတော့ရှမ်းပြည်နယ်အတွင်းကပါတီတွေဟာလွှတ်တော်အတွင်းမှာလူငယ်နဲ့အမျိုးသမီးပုံမပါဝင်လာနိုင်ဖို့ဦးစားပေးနေတယ်လို့ပြောပါတယ်။ SNDP အနေနဲ့လာမယ့်ရွေးကောက်ပွဲအတွက်အညှိနှိုင်းဆောင်ရွက်ဖို့ SNLD ကိုကန့်လန့်ထားပေမဲ့အကြောင်းပြန်ကြားတာမရှိသေးဘူးလို့ပြောပါတယ်။ကျမဝေယမိုးမြင့်ပါ